မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ်ဖေဖော်ဝါရီလ29ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်းထွင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မူကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုတော့ကိုရန်နိုင်နဲ့ကျမနန်းလာတို့ပြောပြမှာပါကိုရိုနာဗိုင်းရပ်စ်ဟာတောက်ကြနေမှာတော့နောက်ထပ်ခုနှစ်နိုင်ငံကိုထပ်ပြီးတော့ကူးစက်လာတဲ့အတွက်ယောဂါကူးစက်ပြန့်မောင်းမှုအန္တရာယ်ကိုအဆိုးဝါးဆုံးအဆင့်အဖြစ်ကမ္ဘာ့ကျမရဲ့အဖွဲ့အစည်းကသတ်မှတ်လိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်အမေရိကန်မှာရှိလာတဲ့ကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ထိပ်သီးဆွေးနွေးပွဲတွေကိုရွှေ့ဆိုင်းလိုက်ပြီလို့အမေရိကန်ကပြောပါတယ်။လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်တောင်ကိုရိုလိုင်းနာပြည်နယ်ပမာရွေးကောက်ပွဲတွေကဒီကနေ့ကျင်းပနေပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံမ
။ဟုတ်ကဲ့ပါရှင်။စနေညနေခင်းအတွက်သောရရှင်နေနားဆင်ရမယ်။ထိပ်တန်းရောက်သတင်းလှော်တွေကတော့ဒီကနေ့စနေနေ့မနက်အစောပိုင်းမှာပဲရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်ကြားမှာရှိတဲ့ကျေးရွာတရွာပေါ်မှာလက်လက်ကြီးကြီးကြားရောက်လို့အနည်းဆုံးလူ၄ဦးသေဆုံးပြီးရွာသားတချို့ထိခိုက်ဒဏ်ရာအပြင်းထန်ရခဲ့ပါတယ
်။မင်းပြားနယ်ဒီမြောက်ဦးကြားပေါ့လေအဲ့ဒီမှာဒီဘူးတလုံးမူစလင်ရွာကိုမြန်မာစစ်တပ်ကဒီရန်သားပြစ်တဲ့လက်နေကြီးထီးပြီးတော့မှမူစလင်၄ဦးတ
င်ရခိုင်တိုင်းရင်းသားလက်နက်ကင်တက်အေးပြောခွင့်ရခိုင်ဒုက္ခပြောပြခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ထိုင်းနိုင်ငံတပ်ခရိုင်မဲဆောက်မြို့နယ်မြို့ထဲမှာတော့မြန်မာနိုင်ငံတော်ကိုတရားမဝင်ခိုးဝင်မှုစူးစမ်းတဲ့တရုတ်နိုင်ငံသား2ဦးဖမ်းဆီးခံရပါတယ်။နောက်ဒီ NND ဘက်ကဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းနေတဲ့အကြောင်းနောက်ဆုံးရသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုချင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်။ကိုရိုနာဗိုင်းရပ်စ်ဟာတောက်ကြနေမှာတော့နောက်ထပ်9နိုင်ငံထပ်ပြီးတော့ကူးစက်လာတဲ့အတွက်ယောဂါကူးစက်ပြန့်ပေါင်းမှုအနေနဲ့ကိုအထူးစိုးရွားတဲ့အဆင့်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကသတ်မှတ်လိုက်ပါတယ်။မက္ဆီကို၊နိုင်ဂျီးရီးယား၊နယူးဇီလန်၊လစ်တိုးနီးယား၊ဘီလာရုစ်၊အဇာဘိုင်ဂျန်နဲ့အိုက်စ်လန်တို့မှာကိုရိုနာလူနာသစ်တွေ့ရှိကြောင်းတောက်ကြနေမှာသတင်းထုတ်ပြန်ခဲ့တဲ့အတွက်အခုဆိုရင်ယောဂါကူးစက်ပြန့်နှံ့နေတဲ့နိုင်ငံပေါင်း60နီးပါးရှိသွားပါပြီ။အမေရိကန်ပြည်ထောင်စုမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့ယူဆတဲ့၄ဦးမြောက်လူနာကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီလူနာဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ယောဂါစတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံကိုလည်းခီးထွက်ခဲ့သူမဟုတ်သလိုယောဂါကူးစက်ခံရသူတွေနဲ့အနီးကပ်ထိတွေ့ဆက်ဆံခဲ့သူလည်းမဟုတ်ပါဘူး။အခုနောက်ဆုံးတွေ့တဲ့လူနာကတော့ Washington ပြည်နယ်ကဖြစ်ပြီးတော့သွေးစီအဖြေကိုစောင့်နေတယ်လို့ကျမရဲ့တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ Oregon ပြည်နယ်မှာလည်းတန်တရာလူနာတူကိုထပ်ပြီးတော့တွေ့ရှိထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Coronavirus ဆေးစစ်ချက်အဖြေကို American ယောဂါကကွယ်ထင်ကြွေးဌာန CDC ကအတိမပြုသေးတဲ့ကာလမှာတော့တန်တရာလူနာအဖြစ်ပဲသတ်မှတ်ထားတာပါ။ Coronavirus တက္ကသိုလ်လုံးကိုအခုလိုကူးစက်ပြန့်နှံ့နေတာကြောင့်ကမ္ဘာ့ stock share ဈေးကွက်တွေလည်းတချိန်ထိုးကျဆင်းနေပြီး2008ခုနှစ်ကမ္ဘာငွေကြေးဆိုင်ရာအကြအတဲနောက်ပိုင်းအနေအဆုံအဆင့်ကိုကျသင့်တာလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်တွေ့ရှိလာနေတဲ့အတွက်ခိုင်မာနေတဲ့အမေရိကန်စီးပွားရေးပေါ်မှာချိန်ချမှုတွေဖြစ်လာနေပြီးတော့ဒီဗိုင်းရပ်စ်ပိုးကူးစက်မှုကသမ္မတထရမ့်အစိုးရအတွက်လည်းနိုင်ငံရေးအကြီးအမားဆုံးစိန်ခေါ်မှုတွေကတခုဖြစ်လာနေပါတယ်။ COVID-19 လို့ခေါ်တဲ့ Novel Coronavirus ကူးစက်မှုရဲ့ဖြစ်လာနိုင်တဲ့အစိုးရအခြေအနေကိုတော့သမ္မတထရမ့်ကတုတ်ကွေးဖျားယောဂါတစ်မျိုးလောက်သာဖြစ်ပြီးတော့တိတ်ပြီးတော့အရင်မပါတဲ့ပုံစံမျိုးပြောကြလိုက်ပြီးတော့ American Media တွေနဲ့ Democrat တွေက Coronavirus နဲ့ပတ်သက်ပြီးတော့နိုင်ငံရေးအမျက်ထုတ်နေတာဖြစ်တယ်ဆိုပြီး South Carolina ပြည်နယ်မှာပြုလုပ်တဲ့လူမှုတွေ့ဆုံမှုအတွင်းမှာပြောကြလိုက်ပါတယ်။ဒါပေမဲ့ယင်းဤမြုံနယ်သူတွေကတော့ဒါကိုလဲကွက်တစ်ခုအနေနဲ့မတမတ်ထားပါဘူး2008ခုနှစ်ဗနာရေးအကြက်တဲကြီးဖြစ်ချိန်ကစပြီးတော့အမေရိကန်ရဲ့အစုရှယ်ယာဈေးကွက်တွေဟာမနေ့တောက်ကြနေကတော့အစိုးဆုံးအခြေအနေအထိကိုကျဆင်းခဲ့ပါတယ်အခုလိုကျဆင်းခဲ့ရတဲ့အဓိကအကြောင်းတစ်ခုကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတကောအလုံးမှဖြစ်နေတာကြောင့်အဲ့ဒီရဲ့ကြေရိုက်ခတ်မှုတွေကအမေရိကန်ကိုပါထိခိုက်လာမှာကိုစိုးရိမ်နေတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့အပြည့်အဝပြင်ဆင်ထားပြီးမီဒီယာတွေဟာလူတွေကိုစိတ်ချောက်ချားအောင်ချအောင်လုပ်နေပြီးတော့ CNN သတင်းဌာနဟာလည်းလူတွေကိုကြောက်အောင်လုပ်နေတယ်ဆိုပြီးတော့သူကဝေဖန်လိုက်ပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်အမေရိကန်နိုင်ငံ Las Vegas မှာထိလရှိလာတဲ့ကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများသင်းအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲကိုရွှေ့ဆိုင်းလိုက်ပြီးလို့အမေရိကန်အစိုးရအဆိုရအရာရှိသူနဲ့ဖိလစ်ပိုင်သံအမတ်တို့ကပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလတည်းထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပခဲ့တဲ့ထိပ်သီးစည်းဝေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုယ်တိုင်မသွားဘဲနဲ့အစ်စ်နှင့်ကိုယ်စားလှယ်တယောက်ကိုရာဆီလုပ်ခဲ့ပြီးနောက်အာဆီယံကောင်ဆောင်တွေကိုအမေရိကန်မှာအစည်းအဝေးကျင်းပဖို့ဖိတ်ကြားခဲ့တာလည်းဖြစ်ပါရယ်နိုင်ငံတကာအတိုင်းအဝိုင်းကကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကြိုးပမ်းနေချိန်မှာအာဆီယံမိတ်ဖက်တွေနဲ့တိုင်ပင်ဆွေးနွေး ပြီးမှအခုလိုဆုံးဖြတ်ချက်ချခဲ့ရတာဖြစ်တယ်လို့လည်းအမေရိကန်အစိုးရအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒေသတွေနိုင်ငံတွေနဲ့ဆက်ဆံရေးကိုအမေရိကန်ကတံမိုးထားသလိုပဲလာမယ့်အနာဂတ်မှာဆွေးနွေးပွဲတွေဆက်ပြီးကျင်းပနိုင်ဖို့မျှော်လင့်နေပါတယ်လို့လည်းနာမည်မဖော်လို့တဲ့အဲ့ဒီအမေရိကန်အရာရှိကပြောပါတယ်။သမ္မတအင်ဂျီရောဖက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတရားဝင်ကြေညာချက်မထုတ်ပြန်သေးပါဘူး။ကိုရိုနာဗိုင်းရပ်စ်ပြန့်မှုအခြေအနေအရရကြောင့်အာဆီယံညီလာခံကိုရွှေ့ဆိုင်ကြောင်းအာဆီယံဖွဲ့ဝင်နိုင်ငံတမတ်တွေကိုတမရအင်ဂျီရောကတောက်ကြနေမှာအကြောင်းကြားခဲ့တယ်လို့လည်းအမေရိကန်ဆိုင်ရာဖိလစ်ပိုင်တမတ်ဟိုဆေးမန်နွယ်ရိုမာဒက်စ်ကပြောပါတယ်။မြန်မာနိုင်ငံအပါအဝင်အာဆီယံ10နိုင်ငံကကောင်းဆောင်တွေအနေနဲ့လတ်စပီကတ်စ်မြို့မှာမတ်လ14ရက်နေ့တွေ့ဆုံဖို့မူလကအစီအစဉ်ထားတာလည်းဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ပြန့်ပွားနေတာကတဖြည်းဖြည်းကြီးထွားလာနေတဲ့အတွက်အနေနဲ့တစ်ခုဖြစ်ပေမဲ့အမေရိကန်နိုင်ငံရဲ့စီးပွားရေးကကောင်းမွန်တဲ့အနေအထားမှာရှိနေသေးဖြစ်ကြောင်းအမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဂျရုံးပေါ်ဝေါကပြောလိုက်ပါတယ်။တောက်ချာနေကထုတ်ပြန်တဲ့ညင်ညာချက်မှာအမေရိကန်ရဲ့စီးပွားရေးရဲ့အခြေခံအရေးမြစ်တွေဟာအလုံးခိုင်မာတောင့်တနေသေးဖြစ်တယ်လို့ပြောသလိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးဗဟိုဘဏ်အနေနဲ့အနီးကပ်စောင့်ကြည့်လေ့လာနေပြီးတော့အမေရိကန်တို့ရဲ့စီးပွားရေးကိုအထောက်အကူပြုဖို့နီလန်းအလုံးကိုတင့်တော်သလိုအသုံးပြုသွားမှာဖြစ်ကြောင်းဗဟိုဘဏ်ဥက္ကဋ္ဌပေါ်ဝေါကပြောပါတယ်။အခုလာပါဝါရဲ့ပြောကြားချက်ဟာဘူပန်အနေနဲ့အတူနှုံရှော့ချဖို့အခိုင်အမာအချက်ပြလိုက်တာဖြစ်တယ်လို့လေးလာသူတွေကတော့သုံးသပ်ကြပါတယ်။မတ်လလယ်မှာချင်းပါမဲ့အစည်းအဝေးမှာအတူနှုံရှော့ချနိုင်တယ်လို့လည်းဆိုပါတယ်။အမေရိကန်ဘူပန်ကအခုလိုကြေညာချက်ထုတ်ပြန်ချိန်မှာပဲကဘာတဝမ်စတောက်ရှယ်ဈေးကွက်တွေကတော့တောက်ချာနေမှာဆက်ပြီးတော့ရှိန်တို့ကျဆင်းခဲ့ပါတယ်။ COVID-19 ကူးစက်ရောဂါဟာကမ္ဘာကုန်စည်ထောက်ပို့ရေးကွန်ရက်ကိုဖျော်ဖျက်ဖြစ်စေတာကြောင့်စီးပွားရေးတိုးတက်မှုနှေးကွေးသွားမှာကိုစိုးရိမ်နေတဲ့ယင်းဒီမြုပ်လန်သူတွေကတော့ stock share တွေကတိုက်ကြရရောင်းချနေကြလို့အခုလို stock share ဈေးနှုန်းတွေကျဆင်းနေတာဖြစ်ပါတယ်ခင်ဗျာ
Viewer American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်တောင်ကယ်ရိုလိုင်းနာပြည်နယ်ပနမရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်။သမ္မတကိုစရဲလောင်းတို့ရဲ့အရေးအကြီးဆုံးနေ့ဖြစ်တဲ့ Super Tuesday လို့ခေါ်တဲ့သမ္မတလောင်းရွေးချယ်ပွဲကိုတော့ March 1ရက်နေ့မှာပြည်နယ်ဆက်လက်ခုကတပြိုင်တည်းကျင်းပကြမှာပါ။ကိုစရဲလောင်းတွေကြားရှေ့ကပြည်နယ်တဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders ကိုရှင်ပြိုင်နိုင်ဖို့ကိုစရဲလောင်းတွေနောက်ထပ်အခွင့်အရေးရကြအောင်ပါပါ။အထက်လွှတ်တော်အမတ် Bernie Sanders အနေနဲ့လာမယ့်ရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump ကိုအနိုင်ရမလားဆိုတာကိုတောင်ကယ်ရိုလိုင်းနာပြည်နယ်ကမဲဆန္ဒရှင်တွေစောင့်ကြည့်ခဲ့ခံနေပါတယ်။ကနအူမဲဆွေပွဲကာလတွေမှာလှူကြိုက်အများဆုံးဖြစ်ခဲ့တဲ့ဒုသမ္မတဟောင်း Joe Biden ကတော့ပါတီရင်းပနမရွေးကောက်ပွဲ primary ၃ခုနဲ့ caucus တွေမှာအရေးမလာခဲ့တဲ့အတွက်သူ့ရဲ့မဲဆွေပွဲတွေရှေ့ဆက်နိုင်ရေးတောင်ကယ်ရိုလိုင်းနာပြည်နယ်မှာအနိုင်ရဖို့သိက္ခာအရေးကြီးနေတာပါ။ Joe Biden ဟာရွေးကောက်ပွဲရမငွေအလုံးလောက်ရဖို့နဲ့ Democrat ပါတီဝင်တွေတက်တက်ကြွကြွထောက်ခံမှုရဖို့အပြင်းထန်ကြိုးစားနေရတာလည်းဖြစ်ပါတယ်။သမ္မတဟောင်း Barack Obama နဲ့ဒုသမ္မတဟောင်း Joe Biden တို့ကို African တွေဘွား American တွေကရေရှည်ထောက်ခံထားကြတာဖြစ်တဲ့အတွက်လည်းတောင်ကယ်ရိုလိုင်းနာပြည်နယ်ကဂျိုးဘိုင်ဒန်အတွက်တော့အမခံနေမြေပါဒီပနမရွေးကောက်ပွဲမှာဆန်နက်ကိုအရေးနှိမ့်ခဲ့မယ်ဆိုရင်တော့မစ္စတာဘိုင်ဒန်အနေနဲ့ရွေးကောက်ပွဲရှင်းပြမှုကနေနှုတ်ထွက်သွားမယ်အခြေအနေမျိုးဖြစ်လာနိုင်ပါတယ
်အာဖဂန်စစ်ပွဲ19နှစ်နီးပါးကြာဖြစ်ခဲ့ပြီးတဲ့နောက်အမေရိကန်နဲ့အာဖဂန်နစ္စတန်ကတာလီဘန်ကိုယ်စားလှယ်အဖွဲ့တို့ကြားမှာညီညာရေးသဘောတူစာချုပ်ကိုကာတာနိုင်ငံဒိုဟာမြို့မှာဒီနေ့မှလက်မှတ်ရေးထိုးသွားဖို့ရှိနေပါတယ်နှစ်ဖက်ညီညာရေးလက်မှတ်ရေးထိုးတဲ့ပွဲကိုတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုလက်ထက်အောင်မှာဖြစ်ပါတယ်ဒီသဘောတူညီမှုကအာဖဂန်စစ်ရနဲ့တာလီဘန်ရဲ့ဂျာဗရီပခါတွေကိုအဆုံးသတ်ပြီးဆွေးနွေးမှုတွေဖြစ်လာဖို့ဒီအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်13,000ကနေ8,600အထိရှော့ချသွားဖို့အတွက်ဖြစ်ပါတယ်။တာလီဘန်တွေနဲ့အာဖဂန်စစ်ရအနေနဲ့ဒီငြိမ်းချမ်းရေးရဖို့အတွက်ဒီအခွင့်အလမ်းကိုအမိရဆုတ်ကင်ကြဖို့ကိုလည်းအမေရိကန်သမ္မတဒေါနယ်ထရန့်ကတောင်းဆိုလိုက်ပါတယ်။သမ္မတထရန့်ရဲ့တောက်ချနေ့ကညင်ညာချက်အရတော့အမေရိကန်ကာကွယ်ရေးဝန်ကြီးမတ်အက်စပါအနေနဲ့လည်းအာဖဂန်စစ်ရနဲ့အတူပူးရဲညင်ညာချက်ထုတ်ပြန်သွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။အမေရိကန်နဲ့တာလီဘန်အဖွဲ့အစည်းလုံခဲ့တဲ့9ရက်ကစပြီးတော့ကြမ်းဖက်မှုရှော့ချရေးသဘောတူညီချက်ကိုလက်မှတ်ထိုးခဲ့တာဖြစ်ပြီးတော့ဒီသဘောတူညီချက်ကြောင့်အခုလိုညီညာရေးသဘောတူညီချက်လက်မှတ်ထိုးဖို့ဖြစ်လာခဲ့တာပါအာဖဂန်သမ္မတဟောင်းဟာမစ်ကာဇိုင်းကတော့အခုလိုညီညာရေးသဘောတူညီချက်ကိုဒီနေ့မှလက်မှတ်ထိုးတာကိုတွေ့မြင်ရမှာဖြစ်တဲ့အတွက်သူ့အနေနဲ့အလွန်ပဲဝမ်းမြောက်မိပြီးတော့ကြိုဆိုရမယ့်ကိစ္စဖြစ်တယ်လို့လည်း VOA အာဖဂန်ဌာနကပြောပါတယ်တာလီဘန်အနေနဲ့အာဖဂန်စိုးရတာဝန်ရှိသူတွေကြားဆွေးနွေးမှုတွေကိုတော့လာမယ့်ဆယ်ရက်အတွင်းမှာစတင်သွားဖို့ရှိနေပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေအရှိန်မြင့်လာနေတဲ့အတွက်စိုးရင်စရာအကောင်းဆုံးအခြေအနေဖြစ်လာနေပြီလို့ကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်
In recent days I've warned repeatedly about the risk of a serious escalation of the hostilities in northwest Syria.
ခုရပိုင်းတွင်မှသူအချိန်ချင်းသတိပေးထားသလိုမျိုးအဆိုးဆုံးအခြေအနေကိုပြည်ခရက်24နာရီတွင်ရရှိသွားပြီလို့မစ္စတာဂူဒရက်စ်ကသတင်းထောက်တွေကိုနယူးယောက်မြို့မှာပြောဆိုသွားတာပါ။အရေးပေါ်လုတ်ကင်ဆောင်ရွက်တာမျိုးမရှိနိုင်တဲ့အခြေအနေတွေပိုဆိုလာလိမ့်မယ်လို့လည်းသတိပေးထားပါတယ်။အဲ့ဒီလိုလုံးဝထိန်းချုပ်လို့မရတော့တဲ့အခြေအနေမျိုးမရောက်ခင်အဖြစ်ခံရက်ဆဲဖို့လိုတယ်လို့လည်းတိုက်တွန်းပြောဆိုခဲ့တာပါ။ Syria ပဋိပက္ခနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးကိုလည်းခေါ်ယူခဲ့တာပါ။အတွင်းရေးမှူးချုပ်ရဲ့အဖြစ်ခံရက်ဆဲရေးတောင်းဆိုချက်ကိုကုလသမဂ္ဂလုံခြုံရေးအဖွဲ့ဝင်15နိုင်ငံတွေက73နိုင်ငံတို့ကထောက်ခံခဲ့ပါတယ်။ဆီးရီးယားအစိုးရရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကတော့အပြစ်ခတ်ရဆက်ရေးတောင်းဆိုချက်ကိုကန့်ကွက်ခဲ့တာဖြစ်ပါတယ်။ဆီးရီးယားမြောက်ပိုင်းကလေကြောင်းထိုးစစ်တွေမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့လည်းရုရှားကညှင်းဆိုထားတာဖြစ်ပါတယ်
။ဘဝရောကနိုင်ငံပေါင်း40ကျော်မှာကုသပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကြောင့်ဒီတစ်ပတ်မှာကစားမဲ့ဆီးရီးယားဘောလုံးပွဲစဉ်တချို့ကိုလည်းရှင်းဆိုင်လိုက်ပါတယ်။အီလီနိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ကုသမှုတွေကြောင့်နာမည်ကြီးယူဗန်တက်စ်နဲ့အင်တာမီလန်တို့ဘွဲပါဝင်ပွဲစဉ်5ဘွဲကိုရှင်းဆိုင်လိုက်တယ်လို့အီလီဘောလုံးဖွဲ့ချုပ်ကဒီနေ့ပဲသုံးဖြတ်လိုက်ပါတယ်။စောပိုင်းတုန်းကတော့ဒီပွဲတွေကိုပြိဿမပါပဲကစားဖို့လှုပ်ထားပေမဲ့နောက်ဆုံးမှာတော့ပွဲစဉ်တွေကိုရွှေ့ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ရွှေ့ဆိုင်လိုက်တဲ့ပွဲစဉ်တွေကတော့ Udinese နဲ့ Fiorentina, AC Milan နဲ့ Genoa, Parma နဲ့ Spa, Sassuolo နဲ့ Brescia တို့ပွဲစဉ်တွေလည်းပွဲစဉ်တွေဖြစ်ပါတယ်။ဒီပွဲစဉ်တွေအားလုံးကိုမေလ13ရက်နေ့မှာကစားမယ်လို့ဆိုပါတယ်။အခုလိုအပေးပွဲတွေကိုရွှေ့လိုက်တဲ့အတွက်မူလကမေလ13ရက်နေ့မှာကျင်းပဖို့လှုပ်ထားတဲ့ Italy ရှုံးထွက်ပလာ Final ကိုတော့မေလ20ရက်နေ့မှာကစားဖို့ရွှေ့ဆိုင်လိုက်တယ်ဆိုပြီး Italy ဘောလုံးဖွဲ့ချုပ်ကပြောပါတယ်။ Italy နိုင်ငံမြောက်ပိုင်းမှာလူပေါင်း300လောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရပြီးဒီထဲက12ယောက်သေဆုံးခဲ့တာကြောင့်အီလီနိုင်ငံမြောက်ပိုင်းကမြို့တွေကိုအဝင်ထွက်ပိတ်ထားတာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့အတူ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးစနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ဒီကနေ့စနေနေ့မနက်ပိုင်းရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်ကြားမှာရှိတဲ့ကြေးဝါတရွာအပေါ်မှာလက်နက်ကြီးကြီးကြားရောက်လို့အ ਨੇ စုံလူလေးဦးသေဆုံးပြီးရွာသားတချို့ထိခိုက်ဒဏ်ရာအပြင်းထန်ရခဲ့သလိုနေအိမ်တွေလည်းမီးလောင်ပျက်စီးသွားတယ်လို့ရခိုင်ဒေသခံတွေကပြောပါရယ်ဒီရက်ပိုင်းတွေအတွင်းမှာချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေကပိုပြင်းထန်လာသလိုစစ်ပီးရှစ်ဆောင်ဦးရေကလည်းတသိန်းတထောင်ကျော်အထိရှိလာနေပြီလို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါရယ်အပြည့်အစုံကိုဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်ရခိုင်တိုင်းသားလက်နက်ကင်တက်အေအေနဲ့မြန်မာဆိုရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေစေအနေထားမှာတော့ဒီကနေ့ဖေဖော်ဝါရီလ29ရက်နေ့စနေနေ့မနက်ပိုင်းမှာရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့မင်းပြားမြို့နယ်ကြားတိုက်ပွဲဖြစ်ပွားပြီးတော့အ ਨੇ စုံလူ၄ဦးသေဆုံးခဲ့ရပြီးတော့ရွာသားတချို့ထိခိုက်ဒဏ်ရာအပြင်းထန်ရခဲ့တယ်လို့နေအိမ်တချို့လည်းမီးလောင်ပျက်စီးသွားတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မင်းမြားနယ်မြောက်ဦးမြို့နယ်ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအရက်သားထိခိုက်ဒေဆုံးမှုအခြေအနေကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ပြောခွင့်ရခိုင်ဒုခက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။ဒီမင်းမြားနယ်ဒီမြောက်ဦးကြားပေါ့လေအဲ့ဒီမှာဒီဘူးတလုံးမွတ်စလင်ရွာကိုမြန်မာစစ်တပ်ကဒီရန်တမ်းပြတဲ့လက်နက်ကြီးထီးပြီးတော့မှမွတ်စလင်၄ဦးတေပြီးတော့၅ဦးတန်ရာရတာ။နောက်ဒီမြောင်းမွေရွာမှာလည်းပဲဒီဟိုအိမ်300မိလောင်သွားတယ်လို့ပြရတယ်။ဟိုနောက်ထပ်လည်းပဲဒီအရသားတွေဒီထိခိုက်တန်ရာရတဲ့တဲ့င်းတွေတော့ဟိုဆက်တိုက်ဟိုကြားနေရတယ်ဗျာ။ဒါမဲ့လို့အသေးစိတ်ကတော့လောလောဆယ်ကျွန်တော်ကြည့်ရောက်မလားသိ
။ဟုတ်ကဲ့ဒါဒီနေ့မနေ့ဖြစ်တာပေါ့နော်ဥခန်ဒုခ။
အဟုတ်ကဲ့ဒီနေ့မနေ့ဖြစ်တာဗျအဲ့ဒီမှာဒီမြန်မာစစ်တပ်ကနေပြီးတော့ဒီသူတို့ဘက်ကအထီးအခဲအကြဆုံးတွေများပြီဆိုလို့ရှိရင်အနီးနားကရွာတွေကိုဒါရန်တမ်းပြီးတော့ပြစ်တဲ့ပြကြမလို့အခုလိုမျိုးဒါရာသားတွေထိခိုက်ဒေချေတန်းအရမှုတွေဖြစ်တာဗ
ျရခိုင်ပြည်နယ်မြောင်းမြို့နယ်တွေမှာဒီရပိုင်းတွေမှာတိုက်ပွဲတွေဇက်တိုက်ပြန့်ဖြစ်ပွားလာနေပြီးစစ်ဘေးဆစ်ဆောင်ပြည်သူတွေပို့ပြီးတော့များလာတယ်လို့ရခိုင်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး IEC ကအတွင်းမှုကိုစောစောထွန်းကအခြေအနေကိုပြောပြပါတယ်
ဒီမနေ့ဆိုတော့ကပ်တာပါမနေ့6နိုင်လောက်ကလေးကတာပြတာပေါ့နော်ဒီ9နိုင်ခွေလောက်အထိကိုတပွေတွေကဖြစ်နေခဲ့တယ်ပေါ့အဲသူကမြောင်းဦးနဲ့မင်းပြအကြအလောက်ကိုကြားတယ်အမရဲ့ပြေးရောမှာအိမ်3လုံးကမိန်လောင်တော့တာပေါ့နော်နောက်ပြီးတော့ဒင်ရတဲ့သူကတစ်ပြေဝင်းကျတော့ရှိတယ်အမရဲ့ဒီဒေတာဘူးဒနာဖမပြင်းထန်လာတာရှိတယ်အခုတခါအဲ့ဒီမြောင်းဦးနဲ့မင်းပြအစင်းမှာဖြစ်တာပေါ့ဒါမဲ့ဒီနေ့တပွေဖြစ်တဲ့ခါကျတော့ဒီကားတော့လာတဲ့အကုန်လုံးရဲဆိုင်တော့တယ်ပေါ့နော်ဒီအဝေးပြေးကလက်မကြီးပေါ်မှာလည်းပဲကားတွေလည်းမရှိတော့ဘူးအဲ့လိုဖြစ်တော့တဲ့အရာတွေရှိတယ်အဲ့ဒီမြောင်းဦးနဲ့မင်းပြ ကြမ်းမာရှိနေတဲ့သခင်တချို့မှာတော့ခေခေတချို့တွေးနိုင်တယ်ပေါ့နော
်ချင်းမီနယ်ပါဝင်ရခိုင်ပြည်နယ်တွင်းကစစ်ဖြစ်ပွားနေတဲ့မြို့နယ်တွေမှာစစ်ရေးကပိုပြင်းထန်လာနေပြီးအစိုးရတပ်ဖက်ကနေလေကြောင်းတွေနဲ့ပါတိုက်စစ်ဆင်လာနေတယ်လို့ရခိုင်တပ်ပြောခွင့်ရခိုင်ဒုခကပြောပါတယ
်ဒီရပိုင်းမှာထိတွေ့မှုကပြင်းထန်တဲ့ဥစ္စာကတော့ဒီမလဝဖက်မှာကတော့တိုက်ပွဲကတော့ဒီနေ့ဆိုလို့ရှိရင်တော့23ရဲမြောက်ဖြစ်နေပြီပေါ့နော်ဒီတိုက်ပွဲကတော့ဆက်တိုက်ဖြစ်နေတာ23ရဲမြောက်ရှိပြီဒီမီးရှောင်းမလဝမျိုးနဲ့မီးရှောင်းတရာထိတ်ကဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းမှဟိုဖြစ်နေတာသူတို့အဲ့ဒီလက်နက်ကြီးစခန်းဝန်းကျင်ကိုသူတို့ဒီဟိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီဟိုစစ်လက်နက်ပစ္စည်းတွေရိတ်ခါတွေထောက်ပံ့ဖို့အတွက်သူတို့ဒါစစ်ကူတွေပို့ဖို့အတွက်စ조사နေတာရှိတယ်အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့ဒီစစ်ကြောင်းတွေနဲ့နေပြီးတော့မှကျွန်တော်တို့ရခိုင်တပ်တို့ရဲ့ဖြတ်တောက်ရေးစစ်ကြောင်းတွေကမှဟိုတိုက်ပွဲတွေကတော့ဒါနေစဉ်ရက်ဆက်ဖြစ်နေတာဒီမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီ Jet Fighter တွေနောက်ဒီအာသူတို့ဒီဟိုတိုက်ခိုက်ရေးရဟတ်ယာဉ်ပေါ့နော်ဒီအဲ့ဒီဥစ္စာတွေအသုံးပြုပြီးတော့မှသူတို့ဒီဟိုဖြတ်တိုက်ခိုက်နေတာပေါ့ဒီတချို့နေ့တွေမှာဆိုလို့ရှိရင်မြန်မာစစ်တပ်ဘက်ကနေပြီးတော့ဒီ Jet Lion 2စီရဟတ်ယာဉ်4စီအဲ့လိုမျိုးဟိုတပြိုင်တည်းတည်းလာရောက်ပြီးတော့တိုက်ခိုက်တာတွေရှိတယ်ဗျသူတို့ဒီဘုံကျေးတာတွေရှိတယ်နောက်ဒီ rocket တွေနဲ့ပစ်တာရှိတယ်နောက်စေတနာကြီးတွေနဲ့ပစ်တာပေါ့လေအပေါ်ကနေပြီးတော့မှဟိုဒီရက်ပိုင်းမှာတော့သူတို့ဒီအတော်လေးပောက်ခွေရောပြင်းထန်တဲ့ဒီဘုံအကြီးစားမျိုးတွေကိုလာပြီးတော့ရှာတာလည်းရှိတယ်ဗ
ျအခုဆိုရင်တော့ရခိုင်တက်နဲ့မြန်မာစစ်တပ်တို့ကြားစေးတင်းမှမှုတွေကြောင့်စစ်ရှောက်ဥယေကဒီကနေ့အထိ3,000ကျော်သွားပြီဖြစ်ပြီးဒီသိမ်းချီတဲ့ဒုက္ခတွေဒီအတွက်တောက်သုံးရေးစားနေရိတ်ခါအခြေခံဆင်းဝါးနဲ့နေထိုင်ရေးကအတော်လေးကိုဒုက္ခတွေ့နေကြရတယ်လို့လည်းရခိုင်ဒုက္ခတွေကိုကူညီပေးနေသူကိုစစောထွန်းကပြောပါတယ
်ကျွန်တော်တို့အပေါ်တော့တသိန်းနဲ့1000နဲ့3,000 9,000ကျော်ကျော်လောက်တော့ရှိမှာပေါ့နော်ကျွန်တော်တို့ဈေးမှာအဓိကအခက်အခဲကပါရှိတယ်ဆိုတော့ဒီရေရှားပါပြည့်လာတဲ့သခင်တွေရှိနေတယ်ပေါ့နော်ရှိနေတယ်ဆိုတော့ဒီရေရှားပါပြည့်တာနဲ့အတူတူဒီချက်မိုင်းပြဿနာတချို့လေးရှိလာတယ်ပေါ့နော်ဟိုအထူးသဖြင့်ကလေးတွေမှာဆိုရင်အရေးပြယောဂါတွေဖြစ်လာတဲ့နေရာတွေရှိတယ်နောက်ပြီးတော့မှဒီဝင်းရှော့တာလေးရှိလာနိုင်တယ်အခုတော့တိုက်ပွဲတွေဆက်ဖြစ်နေမယ်ဆိုလို့ရှိရင်တော့ဒီစနေခါဒီလေးပဲဒီလိုရှိတဲ့အများကြီးဖြစ်ပေါ်လာတဲ့ဖို့အခြေအနေရှိပါတယ
်ဒီကနေ့ဖြစ်ပွားခဲ့တဲ့မင်းများနဲ့မြောက်ဦးမြို့နယ်တွင်းကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုအတည်ပြုနိုင်မှုဆက်သွယ်ပေးမယ်ဆက်သွယ်လို့မရခဲ့ပါဘူးမနေ့တောက်ကြနေတုန်းကလည်းရခိုင်ပြည်နယ်မင်းများမြို့နယ်တွေမှာတက်မတော်ရေရင်ကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖက်ကပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲကပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးဒီတိုက်ပွဲအတွင်းမှာမင်းများမြို့ကအမျိုးသားတဦးသေဆုံးကကိုဝင်ဆောင်မိခင်တဦးကလေးငယ်တဦးအပါအဝင်အရသားတချို့ပါထိခိုက်ဒဏ်ရာရခဲ့ပါတယ်ရှင်ပြည်ဝင်မြန်မာပိုင်းရဲ့စနေညနေခင်းမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဘက်ကနေပြီးတော့မြန်မာဘက်ကိုခိုးဝင်မဲ့တရုတ်နိုင်ငံသားတို့အဖမ်းခံရတဲ့သတင်းလွှာကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံတပ်ခရိုင်မဲဆောက်မြို့ဘက်ကနေပြီးတော့မြန်မာနိုင်ငံထဲကိုတရားမဝင်ခိုးဝင်မှုစူးစမ်းတဲ့တရုတ်နိုင်ငံသား2ဦးကိုဖေဖော်ဝါရီလ26ရက်နေ့ကထိုင်းရနာပိုင်းတွေကနေကြားစစ်ဆေးရေးဂိတ်မှာဖမ်းဆီးခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်အနေနဲ့ကြောင့်နိုင်ငံသားတွေကိုစောင့်ကြည့်စစ်ဆေးနေချိန်မှာပဲမြစ်ကူးလေတွေနဲ့မြန်မာနိုင်ငံဘက်ကိုခိုးဝင်မှုစူးစမ်းတာကိုဖမ်းမိလိုက်တာပါ။ထိုင်းနိုင်ငံမှာရောက်နေတဲ့နိုင်ငံသားတွေအနေနဲ့တရားဝင်လမ်းကြောင်းတွေကနေပဲဝင်ထွက်သွားလာဖို့မဲဆောက်မြို့ပိုင်းကလည်းသတိပေးပါတယ်။ဒီအကြောင်းပြေဆုံးကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မယေးမာကသတင်းပေးပို့ထားပါတယ်။
တရုတ်နိုင်ငံသားနိုင်ငံကူးစာအုပ်ကိုင်ဆောင်ထားကြတဲ့အမျိုးသားတဦးဖြစ်တဲ့ဦးဆောင်ယူအမျိုးသမီးတဦးဖြစ်တဲ့ဒန်ဟွာဦးတို့ဟာတရားဝင်မဲဆောက်မြဝတီချစ်ကြည်တရားကနေမကူပဲလှေခိတ်ကနေမြစ်ဖြတ်ကူးပြီးမြန်မာနိုင်ငံတွင်းကိုဝင်ရောက်ဖို့ကြိုးစားခဲ့ကြတာပါသူတို့နှစ်ဦးကိုထိုင်းနယ်ခြားဆောင်တပ်42ကဖမ်းဆီးပြီးတရားမဝင်နယ်စပ်ဖြတ်ကျော်မှုထိုင်းလက်ဝကဥပဒေနဲ့အရေးယူမှာဖြစ်တယ်လို့ဆိုပါတယ်ဒီတရုတ်နိုင်ငံသားနှစ်ဦးကိုအရေးမယူခင်မဲဆောက်စေယုံကြီးမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးရှိမရှိစစ်ဆေးဖို့ပို့ဆောင်ခဲ့ပါတယ်ဒီတရုတ်နိုင်ငံသားနှစ်ဦးဟာတရားမဝင်လမ်းကနေဖြတ်ဖို့ကြိုးစားခဲ့ပြီးတဲ့နောက်နိုင်ငံသားသားခီးသွားတဲ့အနေနဲ့တရားဝင်လမ်းကြောင်းကနေဝင်ထွက်သွားလာကြဖို့မဲဆောက်မြို့ပိုင်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။မဲဆောက်မြို့ပိုင်မစ္စတာချိုင်ဖို့ချင်ထန်ရက်နဲ့မြို့နယ်အာနာပိုင်နေကျန်းမာရေးအဖွဲ့ဝင်တွေရဲ့ကိုဗစ် -19 ရောဂါပိုးကာကွယ်ရေးဆိုင်ရာအရေးပေါ်အစည်းအဝေးအပြီးမှာမဲဆောက်မြို့ပိုင်ကထိုင်းဘာသာနဲ့အခုလိုပြောဆိုခဲ့တာပါ။အ
ဲခေါ်တမ်းသာဒီပြည်ဂျီမီပွန်ကောလီလို့ပြောတာပါတဲ့ สินค้าต้องทางที่ถูกต้อง
မဲဆောက်ကိုလာလေကြတဲ့တရုတ်ဂျပန်ကိုရီးယားစတဲ့နိုင်ငံသားတွေအနေနဲ့အစိုးရသတ်မှတ်ပေးထားတဲ့တရားဝင်လမ်းကြောင်းကနေဖြတ်တန်းသွားလာကြဖို့လိုပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးမပြတ်ပွားအောင်ထိုင်းအစိုးရကကြိုးစားထိန်းချုပ်နေတဲ့အချိန်မှာနိုင်ငံသားတွေအနေနဲ့ထိုင်းအစိုးရနဲ့အတူပူးပေါင်းဆောင်ရွက်ကြဖို့လိုပါတယ်ဆိုပြီးပြောဆိုသွားတာပါ။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ရွှေကုတ်ကိုဆိုတဲ့နေရာမှာတရုတ်မျိုးတော်တိစောက်နေတာကြောင့်ပြီးခဲ့တဲ့2019ခုနှစ်ကစလို့တရုတ်နိုင်ငံသားအများအပြားဝင်ရောက်မှုရှိနေပါတယ်ဒီအတွက်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းတရုတ်နိုင်ငံသားတွေအများအပြားဝင်ထွက်သွားလာနေတာပါတရုတ်နိုင်ငံသားတွေဟာမဲဆောက်မြို့ကနေတဆင့်မြန်မာနိုင်ငံအတွင်းကိုခရီးဆက်နေကြသူတွေလည်းရှိနေပါတယ်အလားတူမြန်မာနိုင်ငံဘက်ကတဆင့်ထိုင်းဘက်ကိုကူးလာနေသူတွေလည်းရှိနေတာပါတရားမဝင်လှေကိတ်တွေကကူးနေတာကြောင့်ထိန်းချုပ်ဖို့အတွက်ခက်ခဲတဲ့အကြောင်းမြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်သူတို့နယ်နိမိတ်တဲ့ကိုတရားဝင်အမှတ်တရအမှတ်နဲ့သာကူးလာတာပြတ်လာမှရှိပေမဲ့တောင်းမီကိုဖြတ်လာတဲ့ဆက်လေကိတ်တွေကတော့သူတို့ကြက်မဆစ်စည်းမှုတွေကမလို့ရကူးလာဘူး။ဘာကြောင့်လဲတောင်းမီဖြတ်တဲ့ဆက်လေကိတ်ကစုစုပေါင်း30နဲ့နှစ်ကိတ်ရှိတယ်။ကိုဗီစီတင်တဲ့ကိတ်က16ကိတ်လူကူးတာ16ကိတ်ရှိတယ်ဗျ
။ပြီးခဲ့တဲ့ရက်ကတော့မြန်မာနိုင်ငံဘက်ကနေလာတဲ့တရုတ်နိုင်ငံသားတဦးမဲဆောက်စေယုံကြီးမှဈေးကူတမှုလုပ်နေတယ်ဆိုတာကြောင့်မဲဆောက်မြုပ်ကန်နေတဲ့မြန်မာအလုပ်သမားတွေကြားမှာစိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီလူနာကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိသိသိပေးခဲ့ပြီးဒီရောဂါပိုးမရှိကြောင်းဒေသခံတွေမစိုးရိမ်ဖို့အတွက်မင်းဆောင်မျိုးတော်ဝင်ကသတင်းစာရှင်းလင်းခဲ့ပါတယ်။ COVID-19 ရောဂါပိုးကာကွယ်ရေးအတွက်တော့တရုတ်နိုင်ငံသားတွေရဲ့သွားလာမှုကိုထိန်းချုပ်ပြီးစီစဉ်မှုတွေဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းထိုင်းနိုင်ငံကပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ COVID-19 ကူးစက်ခံရသူ41ယောက်ရှိကြောင်းထိုင်းကျန်းမာရေးဌာနကကြေညာထားပြီး28ယောက်ကတော့ပြန်လည်ကောင်းမွန်လာပြီလို့ဆိုပါတယ်ရှင်။
ထိုင်းခြေဆိုင် VOA သတင်းတော်မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဖွဲ့စည်းပုံပြင်ဆင်ရေး NND ပါတီဘက်ကကြိုးပမ်းနေတဲ့အကြောင်းနောက်ဆုံးရသတင်းကိုတင်ပြပေးကြပါတယ်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုသက်ဆိုင်ရာပြည်နယ်တိုင်းလွှတ်တော်တွေကနေမဲအများစုနဲ့ရွေးချယ်နိုင်အောင်ဖွဲ့စည်းပုံအခြေခံဥပဒေပါမူလပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့ဆိုရင်လွှတ်တော်တွေမှာတက်မတော်သားကိုယ်စားလှယ်တွေမရှိတော့တဲ့အချိန်မှသာပြင်ဆင်သင့်တယ်လို့ NND ပါတီဘက်ကဆွေးနွေးတင်ပြပါတယ်ဒီပေါ်မှာတိုင်းရင်းသားပါတီတွေဘက်ကဘယ်လိုသဘောထားအမြင်ရှိချိကြပါသလဲ VOA သတင်းတော်မက်မေခါစူးစီးတင်ပြထားတာနားဆင်ပါရှင်
တောက်ကြနေရကျင်းပခဲ့တဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးပွဲအတွင်းဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးတော်မှာ NLD ပါတီဘက်ကလွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်ဆိုးဆိုးကြီးကအခုလိုပြောဆိုလိုက်တာပါ
တကယ်လို့ဒီမုံမတွေကိုပြင်ဆင်တဲ့အချိန်ဟာဆိုလို့ရှိရင်ဘ ਹੁ ချောက်ကင်မှုအာဏာကိုရှော့ချခြင်းတာဖြစ်တဲ့အတွက်ကျမတို့လွှတ်တော်ကြီးတွေကနေပြီးတော့မှတက်မတော်သားကိုယ်စားလှယ်များတဖြည်းဖြည်းစုတ်ခွာသွားပြီးတဲ့အချိန်မှသာဒါပြင်ဆင်ပြဋ္ဌာန်းတဲ့လို့လည်းကျမဆွေးနွေးလိုပါတယ်
လက်ရှိချိန်မှာတော့ဒီပုံမတွေကိုပြင်ဆင်လိုက်ရင်စံခိုင်ရင်းတဲ့တပ်ဖက်ကဒါကိုအကြောင်းပြုပြီးတိုင်းရင်းသားဒေသတွေမှာသူတို့မဲအများစုနဲ့အစိုးရဖွဲ့လာနိုင်ခြေရှိတာကြောင့်လို့ NLD ဘက်ကအကြောင်းပြချက်ပေးတုံ့ပြန်ထားပါတယ်။ဒါဟာအတိတ်ပဲမရှိတဲ့ဖြည့်ဆင်းချက်တာဖြစ်ပြီးဖက်ဒရယ်စနစ်သွားမယ်ဆိုတဲ့ကတိစကားကမှန်ကန်မှုရှိရဲ့လားလို့မေးခွန်းထုတ်လာသူကတော့ရှမ်းတိုင်းရင်းသားများဒီမိုကရေစီရဲ့ဖွဲ့ချုပ်ကစိုင်းကျော်ညွန့်ပ
ါ။ဟိုဘောဒီမိုကရေစီကိုတွားမယ်လို့ကြေကျော်တဲ့ဖွဲ့စည်းတစ်ခုကတော့ဒီမိုကရေစီဆိုင်ချင်းဆိုင်ညွန့်တွေလည်းလေးစားလိုက်တာတင့်တယ်ဗောလေ။နောက်ပြီးတော့ဒီဖက်ဒရယ်ပြည်တော်စုကိုတည်ဆောက်မယ်လို့လည်းပြောတယ်။ဒီပုံစံတိုင်းမပြင်ချင်ဘူးဆိုရင်လည်းဘယ်ပုံစံပြင်မလဲဆိုတော့သူတို့ရှင်းရှင်းလင်းအရေးထားရမှာ။အခုကပြင်ဆင်နဲ့မပြင်ဆင်ထားဘူး။ဟောပြီးမှသာပြန်ပြောတယ်ဆိုတော့တိတ်တော့ဟောတိတ်တော့ပေါက်လန်းတော့မတည့်ဘူးဗျ။ဒီ6တက်လို့မျိုးဆိုတာဖက်ဒရယ်ကြီးဖြစ်သွားတာမဟုတ်ဘူး။ဖက်ဒရယ်ရဲ့အစိတ်ပိုင်းတည်လေးတစ်ခုပဲဖြစ်တယ်။အဲ့ဒီဟာလေးတို့တော့မှပြင်ဆင်ဖို့မစင်းစားနိုင်ဘူးဆိုရင်နောက်ပိုင်းဆက်ဖြစ်မဲ့ကိစ္စဘယ်လိုယုံကြည်လို့ရမလဲဆိုရက်ဟိုစင်းစားချက်တော့ရှိတယ်ဗောလေကျွန်တော်ဘယ်လိုဆက်စင်းစားရမလဲပေါ့
ကချင်ပြည်နယ်ဒီမိုကရေစီပါတီကဒေါက်တာမနန်တူဂျာကလည်းသူ့ရဲ့သဘောထားကိုအခုလိုပြောဆိုလိုက်ပါတယ
်ဆိုတော့ဒီအရကျွန်တော်ကဘာအကြောင်းပြချက်နဲ့မှဒါကိုခြံထားလို့မရပါဘူးဆက်တဲ့ဒီတော်စုသွားနေတဲ့အချိန်မှာဒီမိုကရေစီနဲ့တက်ဆိုင်နေတာကအားလုံးကတော့ဒါဒီမိုကရေစီရဲ့ကိစ္စကိုပြင်ရဒါအချင်းကိုဒီဆိုင်းထားလို့မရပါဘူး။ဟောကျောင်းပြကြီးကျောင်းပြနေတာကိုဆိုင်းထားလို့မရပါဘူး။ဒါကျွန်တော်အမြင်ပါပဲ။ဒါလို့ဆိုချင်းပြည်မှုလိုအပ်ပါတယ
်။ရခိုင်မျိုးသားပါတီကမထုမေကလည်း Federal Democracy ပြည်တော်စုကိုဥတီပြင်ဆင်ဖို့ NLD ပါတီဘက်ကိုတိုက်တွန်းပြောဆိုသွားပါတယ်
။ဒီ NLD ပြောတဲ့26တက်ကိုပြင်လိုက်လို့ရှိရင်တော့ဒါတိုင်းရင်းသားဒေသတွေမှာနေပြီးတော့တမတော်နဲ့ SD USGB ပေါ့နော်အပူပေါင်းပြီးလို့ခါ government ဖွဲ့နိုင်တယ်ဆိုတော့သူရဲ့စိုးရင်ပူပန်းမှုတော့ကျမတို့မြင်ရတယ်ဒါပေမဲ့အဲ့ဒါလည်းပဲနေပြီးတော့ကျမတို့ကြော်လွှမ်းနိုင်မှာပါအတိတ်က NLD နေနဲ့အားထက်တင်တာကနေပြီးတော့25ရာခိုင်နှုန်းကို
ကိုယ်စားလှယ်တဲ့နေပြီးတော့မူလတောင်းထမ်းဆောင်ဖို့ပုရှ်လုပ်တင်ပါတယ်တွန်းတင်ပါဒီလိုမတွန်းဘဲနဲ့နှစ်ချောက်တဲ့ကိုမပြင်ဆင်ဘူးဘာဖြစ်လို့လဲဆိုလို့ရှိရင်တိုင်းဒေသတွေကပြည်နယ်တွေမှာနေပြီးတော့သူတို့တက်ဆိုင်ရပါတွေအနိုင်မရသေးဘူးဆိုတော့လေကောင်းတဲ့အကြောင်းပြချက်လို့တော့မဟုတ်ဘူးရှင့်တောက်ကြနေကပြောင်းစုလို့တော်တွင်ဆွေးနွေးကြရမှာဒီပုံမှန်နေရာ67နဲ့ပတ်သက်တာအပြင်တမရ
ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတမတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းနေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့တမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်တဲ့နယ်လို့မြင်ကြပါသလဲ။အခုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အတန်းနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင့်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ရဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ဒီကနေ့စနေည9:00မှာထုတ်လွှင့်မဲ့ဓာတ်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်နေကိုထပ်မံဖိတ်ခေါ်ပါရသေးရှင်။ VOA ကနေစနေညနေခင်းမြန်မာဘာသာအစီအစဉ်တွေကို9:00အထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။နောက်2:00ကြာည9:00ကနေ10:00အထိထုတ်လွှင့်ပေးမဲ့အစီအစဉ်တွေမှာတော့နောက်ဆုံးရသတင်းတွေနဲ့အတူတို့အသံအစီအစဉ်နဲ့စနေညဓာတ်ရိုက်လေလိုက်ဆွေးနွေးကနေကိုတင်ဆက်ပေးဖို့ရှိပါတယ်။ည9:00ကနေ10:00အထိလိုင်းနိုမီတာ1925-32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အစီအစဉ်နဲ့မကြခင်အဆုံးသတ်တော်မှာပါနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါအောင်ရှင
်ကိုရိုနာဗိုင်းရပ်စ်ဟာတောက်ကြနေမှာတော့နောက်ထပ်ခုနှစ်နိုင်ငံကိုထပ်ပြီးတော့ကူးဆက်လာတဲ့အတွက်ရောဂါပြန့်ပေါက်မှုအန္တရာယ်ကိုအထူးဆိုးရွားတဲ့အဆင့်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကသတ်မှတ်လိုက်ပါတယ်မက္ကဆီကိုနိုင်ဂျီးရီးယားနယူးဇီလန်လစ်တူရေးနီးယားဘီလာရုစ်အဇာဘိုင်ဂျန်နဲ့အိုက်စ်လန်တို့မှာကိုရိုနာလူနာသစ်တွေတွေ့ရှိကြောင်းတောက်ကြနေမှာသတင်းထုတ်ပြန်ခဲ့တဲ့အတွက်အခုဆိုရင်ယောဂါကူးစက်ပြန့်နှံ့နေတဲ့နိုင်ငံပေါင်း60နေပါရှိသွားပါပြီ။အမေရိကန်ပြည်ထောင်စုမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့ယူဆတဲ့၄ဦးမြောက်လူနာကိုတွေ့ရှိခဲ့ပါတယ်။အဲ့ဒီလူနာဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ယောဂါစတင်ပြန့်နှံ့ခဲ့တဲ့တရုတ်နိုင်ငံကိုလည်းခီးထွက်ကသူမဟုတ်တလို့ယောဂါကူးစက်ခံရသူတွေနဲ့အနီးကပ်ထိတွေ့ဆက်ဆံခဲ့သူမျိုးလည်းမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်တွေ့ရှိလာတဲ့အတွက်ခိုင်မာနေတဲ့အမေရိကန်စီးပွားရေးအပေါ်ချိန်ချောက်မှုတွေဖြစ်လာနေပြီးဒီဗိုင်းရပ်စ်ပေါ်ကူးစက်မှုကသမ္မတထရမ့်အစိုးရအတွက်တော့နိုင်ငံရေးအရာအကြီးအမားဆုံးစိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။ COVID-19 လို့ခေါ်တဲ့ Novel Coronavirus ရောဂါကူးစက်မှုရဲ့ဖြစ်လာနိုင်တဲ့အဆိုရင်းစရာအခြေအနေကိုတော့သမ္မတထရမ့်ကတုတ်ကွေးအဖျားရောဂါတစ်မျိုးလောက်တာဖြစ်ပြီးတော့သိပ်ပြီးတော့အရေးမပါတဲ့ပုံမျိုးနဲ့ပြောကြားထားပြီးတော့အမေရိကန်မီဒီယာတွေနဲ့ဒီမိုကရက်တစ်ဟာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးနိုင်ငံရေးအရာအမြတ်ထုတ်နေတာဖြစ်တယ်လို့တောင်ကိုရိုလိုင်းနာပြည်နယ်မှာပြောတဲ့လူလူအစုဝေးပွဲမှာပြောဆိုသွားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်အမေရိကန်နိုင်ငံလတ်စ်ဗီဂတ်စ်မှာရှိလာတဲ့ကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးဆွေးနွေးပွဲတွေကိုရွှေ့ဆိုင်းလိုက်ပြီးလို့အမေရိကန်အစ်စ်မြင့်အစိုးရအရာရှိတဦးနဲ့ဖိလစ်ပိုင်သံအမတ်ကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလတည်းထိုင်းနိုင်ငံဘက်ကမှကျင်းပခဲ့တဲ့ထိပ်သီးစည်းဝေးပွဲကိုအမေရိကန်သမ္မတဒိုနယ်ထရမ့်ကိုယ်တိုင်မသွားဘဲနဲ့အစ်စ်နိုင်ကိုယ်စီလက်တယောက်ကိုရာဆီလုပ်ခဲ့ပြီးတဲ့နောက်အာဆီယံကောင်ဆောင်တွေကိုအမေရိကန်မှာအစည်းအဝေးကျင်းပဖို့ဖိတ်ကြားခဲ့တာလည်းဖြစ်ပါတယ်နိုင်ငံတကာအတိုင်းဝိုင်းကကိုရိုနာဗိုင်းရပ်စ်တပ်ဖြည့်ကျူပါနေချိန်မှာအာဆီယံမိတ်ဖက်တွေနဲ့တိုင်ပင်ပြီးတော့ခုလိုဆုံးဖြတ်ချက်ချက်ကတာဖြစ်တယ်လို့လည်းအမေရိကန်အစိုးရအစင်းမြင့်စာဝန်ရှိသူတွေကပြောပါတယ်
။စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Patrick Dear ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေပတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9:00ကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံးကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.
Thank you.